COVID-19 ကုသဆေးစမ်းသပ်နေတဲ့ American အခြေဆိုင်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Eli Lilly Company ကစမ်းသပ်မှုတွေကိုယာယီရပ်ဆိုင်းထားကြောင်းအင်္ဂါနေ့ကကြေညာပါတယ်။ဆေးနဲ့ပတ်သက်လို့လူတွေအတွက်ဘေးရန်တွေကင်းရှင်းရေးဆောင်ရွက်ဖို့လိုအပ်တဲ့အတွက်အခုလိုရပ်ဆိုင်းထားတာဖြစ်တယ်လို့ကုမ္ပဏီကပြောပါတယ်။ဒီ Eli Lilly ဆေးကုမ္ပဏီကကနေဒါအခြေဆိုင် Accelera နဲ့ကုသဆေးစမ်းသပ်မှုတွေကိုပူးပေါင်းလှုပ်ဆောင်နေရပါဒီစမ်းသပ်ဆေးကခန္ဓာကိုယ်အတွင်းဗိုင်းရပ်စ်ကိုခုခံနိုင်တဲ့ပဋိဇီဝပစ္စည်းထွက်ပေါ်အောင်လှုံ့ဆော်ပေးတဲ့ကုလုံးကိုအခြေခံပြီးတော့စမ်းသပ်နေရပါအဲလီလီလီကစမ်းသပ်နေတဲ့ COVID-19 ကုသဆေးကိုဩဂုတ်လတုန်းကစပြီးတော့အမေရိကန်နိုင်ငံတွင်ဆေးရုံတက်ကုသခံနေတဲ့ COVID-19 အတီးပြူလူနာ1000ကျော်နဲ့စမ်းသပ်ဖို့ရည်ရွယ်ခဲ့တာပါကနအူးစမ်းသပ်မှုတွေကိုအခြေခံပြီးယောဂလက္ခဏာတိတ်မပြင်းထန်သူတွေနဲ့ယောဂလက္ခဏာနည်းနည်းပဲပြတဲ့သူတွေကိုစမ်းသပ်ဖို့အတွက်ကုမ္ပဏီကအမေရိကန်အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ရဲ့အရေးပေါ်ခွင့်ပြုချက်ရဖို့လျှောက်ထားခဲ့ပါတယ်။ COVID-19 ကာကွယ်ဆေးစမ်းသပ်နေတဲ့ Johnson & Johnson ကုမ္ပဏီကလည်းဆေးစမ်းသပ်ခံသူတဦးနာမကျန်းဖြစ်တာကြောင့်သူ့ရဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုယာယီရပ်ဆိုင်တယ်လို့တနင်္လာနေ့တုန်းကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့လအစောပိုင်းတုန်းကလည်းဆေးစမ်းသပ်ခံသူတဦးမှပြင်မကျော်ယူအမိပါရောင်ရမ်းတဲ့ပြဿနာနဲ့ကြုံတွေ့ရတာကြောင့် Oxford တက္ကသိုလ်နဲ့ American AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းပြုလုပ်နေတဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုရည်နာထားခဲ့ပါတယ်ရှင်။